ယေရှုဟာသေသောသူတို့ကိုအမိန်ပေးထမြောက်စေတော်မူသောဖခင်ယုံကြည်သူတို့ကိုထာဝရအသက်ပေးပြီးသေခြင်းကနေထမြောက်စေတော်မူမဲ့ဖခင်ဖြစ်ကြောင်းကျွန်တော်ဝင့်ငှသွားမှာဖြစ်ပါတယ်ယောဟန်အခန်း17အငယ်25ကနေ26မှာယေရှုကအခုလိုမိန့်တော်မူပါတယ်ယေရှုကလည်းငါသည်ထမြောက်ခြင်းအကြောင်းအသက်ရှင်ခြင်းအကြောင်းဖြစ်၏ငါကိုယုံကြည်သောသူသည်သေလွန်တော်လဲရှင်လိမ့်မည်ငါကိုယုံကြည်၍အသက်ရှင်သောသူရှိသမျှတို့သည်လည်းသေခြင်းနှင့်အရှင်မပြတ်ကင်းလွတ်ကြလိမ့်မည်လို့အတိအလင်းမိန့်တော်မူပါれ။သေသောသူတို့ကိုယေရှုထမြောက်စေတော်မူပါれ။ယေရှုကငါသည်ထမြောက်ခြင်းအကြောင်းအသက်ရှင်ခြင်းအကြောင်းဖြစ်၏လို့မိန့်တော်မူတဲ့အတိုင်းလာဇရုကိုသေခြင်းကနေထမြောက်စေတော်မူခြင်းဖြင့်လက်တွေ့သက်သေပြတော်မူခဲ့ပါれ။လာဇရုသေသွားခဲ့တာ၄ရက်တောင်ရှိပါပြီ။သူ့ရဲ့အလောင်းကိုလည်းသင်းကြိုင်းတွင်းထဲမှာထားပြီးပါပြီ။လာဇရုရဲ့အလောင်းရှိရာသင်းကြိုင်းကိုယေရှုကြွတော်မူပြီးကြီးသောအတန်နဲ့လာဇရုထွက်ရွတ်လာလောလို့ခေါ်လိုက်တိုင်းနဲ့လာဇရုဟာသင်းကြိုင်းတွင်းကနေအသက်ရှင်လျက်ထွက်လာပါတယ်။လာဇရုအပြင်အခြားသေလွန်သူနှစ်ဦးတို့ကိုလည်းယေရှုထမြောက်စေတော်မူခဲ့ပါတယ်။မုတ်ဆိုးမရဲ့တဦးရီသောသားအသေးကောင်ကိုတကြိုဖို့တွားနေစဉ်မှာမုတ်ဆိုးမရဲ့တဦးရီသောသားအသေးကောင်ကိုတကြိုဖို့တွားနေစဉ်မှာယေရှုကတလားကိုလက်နဲ့တို့တော်မူပြီးအချင်းလို့လင်ထလော့တဲ့အာငါအမိန်ရှိသည်လို့မိန်တော်မူလိုက်တာနဲ့သေလွန်သွားတဲ့လူသေးဟာအသက်ပြန်ရှင်လာပါတယ်သေလွန်သွားတဲ့အရာဣရုရဲ့သမီးကိုလည်းသူငယ်ထလော့လို့ယေရှုအမိန်ပေးလိုက်တာနဲ့သေးလွန်သွားတဲ့ကလေးမဟာအသက်ပြန်ရှင်လာပါတယ်ယေရှုကိုယ်တိုင်သေခြင်းကိုအောင်မြင်ပြီးထမြောက်တော်မူခဲ့ပါတယ်သေခြင်းကနေယေရှုမထမြောက်တော့ဘူးဆိုရင်ယေရှုကိုကျွန်တော်တို့ယုံကြည်ကိုးစားခြင်းဟာအချီးနှီးတက်သက်အလကားဖြစ်မှာဖြစ်ပါတယ်ဒါပေမဲ့ယေရှုဟာကျွန်တော်တို့အပြစ်ကြောင့်လဝါကတိုင်မှာကျွန်တော်တို့ရဲ့ကိုးစားအသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းကနေထမြောက်တော်မူခဲ့ပါတယ်ယေရှုသေခြင်းကနေထမြောက်တယ်ဆိုတာလိမ်လည်ပြတော့ပြောဆိုနေခြင်းမဟုတ်ပါဘူးထမြောက်တော်မူပြီးတဲ့နောက်တပည့်တော်တို့စီးဝေးရာတကားအလုံးပိတ်ထားတဲ့အိမ်ခန်းထဲမှာယေရှုကြွလာပြီးသင်တို့၌ငြိမ်သက်ခြင်းရှိစေသတည်းလို့နှုတ်ဆက်ပြီးတော့ထမြောက်တော်မူသောကိုယ်ခန္ဓာကိုတပည့်တော်တို့ကိုပြသတော်မူခဲ့ပါတယ်သေခြင်းမှထမြောက်တော်မူသောယေရှုကိုတပည့်တော် 12 ပါးအပြင်ယုံကြည်သူအယောက် 900 တို့ကမြင်ခဲ့ရပါတယ်ဒီနေ့မှာလဲယုံကြည်သူတိုင်းရဲ့နှလုံးသားမှာယေရှုကိန်းဝတ်တော်မူသောကြောင့်ယုံကြည်သူတိုင်းရဲ့နှလုံးသားဟာယေရှုအသက်ရှင်တော်မူကြောင်းခိုင်လုံသောသက်သေဖြစ်ပါတယ်။သေလွန်သွားတဲ့ယုံကြည်သူတို့ကိုထမြောက်စေမယ်လို့ယေရှုကတိပေးတော်မူပါတယ်။ယေရှုခရစ်တော်ကိုယုံကြည်သောသူသေသွားတဲ့အခါယုံကြည်သူရဲ့ဝိညာဉ်ဟာကောင်းကင်နိုင်ငံယေရှုရဲ့အထံတော်ကိုချက်ချင်းရောက်သွားပါတယ်။ယုံကြည်သူရဲ့ကိုယ်ခန္ဓာကတော့မြေမှုန့်နဲ့ဖန်ဆင်းထားတဲ့အရာဖြစ်တဲ့အတိုင်းမြေမှုန့်သို့ပြန်သွားရမယ်လို့ဘုရားသခင်မိန့်တော်မူတဲ့အတိုင်းမြေမှုန့်သို့ပြန်သွားရပါတယ်။မြေမှုန့်ကိုပြန်သွားတဲ့ယုံကြည်သူရဲ့ကိုယ်ခန္ဓာကိုဝိညာဏကိုယ်အဖြစ်သို့ယေရှုထမြောက်စေမှာဖြစ်ပါတယ်။ဒါကြောင့်ယုံကြည်သူတို့ရဲ့ကိုယ်ခန္ဓာအသက်သေသွားခြင်းဟာခဏအိပ်ပျော်ခြင်းသာဖြစ်တယ်လို့တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်။ဒါကိုခရစ်တော်၌အိပ်ပျော်ခြင်းလို့လဲခေါ်ပါတယ်။ခရစ်တော်၌အိပ်ပျော်သောယုံကြည်သူတို့ကိုခရစ်တော်ကိုယ်တော်တိုင်ကမိမိရဲ့တကိုယ်တော်နဲ့ပြန်လည်ထမြောက်စေတော်မူမှာဖြစ်ပါတယ်။ဒါကြောင့်ယေရှုကငါသည်ထမြောက်ခြင်းအကြောင်းအသက်ရှင်ခြင်းအကြောင်းဖြစ်၏။ငါကိုယုံကြည်သောသူသည်သေလွန်တော်လဲရှင်လိမ့်မည်။ငါကိုယုံကြည်၍အသက်ရှင်သောသူရှိသမျှတို့သည်လဲသေခြင်းနဲ့အစင်မပြတ်ကင်းလွတ်ကြလိမ့်မည်လို့မိန့်တော်မူခြင်းဖြစ်ပါတယ်။သေးလွန်သွားတဲ့ယုံကြည်သူတို့ရဲ့ကိုယ်ခန္ဓာကိုယေရှုဘယ်လိုထမြောက်စေမှာလဲဘယ်လိုကိုယ်ခန္ဓာနဲ့ထမြောက်စေမှာလဲအဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့တစ်ကောအခိုင်း15နဲ့တစ်သက်အခိုင်းလေးအငယ်73ကနေ78တို့မှာအတိအလင်းဖော်ပြထားပါတယ်ယေရှုခရစ်တော်ဟာအမိန့်ပေးသောကြွေးကြော်ခြင်းကောင်းကင်တမန်မင်းအသံပေးခြင်းဘုရားသခင်တပိုးတော်ကိုမှုတ်ခြင်းနဲ့တကွကောင်းကင်ဘုံကနေဆင်းသက်တော်မူမှာဖြစ်ပြီးကဘာအယက်ယက်မှရှိနေကြတဲ့သေလွန်ပြီးသောယုံကြည်သူအလုံးတို့ကို အမိန်ပေးထမြောက်စေတော်မူမှာဖြစ်ပါတယ်။အဲဒီအချိန်အထိအသက်ရှင်လျက်ရှိနေသေးတဲ့ယုံကြည်သူတို့ကိုတခဏချင်းမျက်စိတမိုက်တောင်မရှိတဲ့အချိန်လေးမှာပြောင်းလဲခြင်းသို့ရောက်စေတော်မူမှာဖြစ်ပါတယ်။ပုတ်တတ်သောဇာတိကိုခန္ဓာကိုမပုတ်နိုင်သောဝိညာဏကိုအဖြစ်သို့၎င်းသေးတတ်သောဇာတိကိုခန္ဓာကိုမသေးနိုင်တော့တဲ့ဝိညာဏကိုအဖြစ်သို့၎င်းပြောင်းလဲထမြောက်စေတော်မူမှာဖြစ်ပြီးယေရှုခရစ်တော်နဲ့အတူကောင်းကင်နိုင်ငံတော်မှာထာဝရနေဖို့ယုံကြည်သူတို့ကိုကောင်းကင်နိုင်ငံတော်ကိုယေရှုခြေဆောင်သွားမှာဖြစ်ပါတယ်။နားဆင်နေတဲ့မိတ်ဆွေ၊နောင်ဘဝစိတ်ချမှုရှိပြီလား။လူဆိုတာသေမျိုးပါ။လူတိုင်းကိုယ်အလှရောက်လာရင်သေးကြရမယ်ဆိုတာကျွန်တော်တို့သိကြပါတယ်။ဒါပေမဲ့ကိုယ်အလှဲ့ဘယ်နဲ့ရောက်လာမလဲဆိုတာကိုတော့ဘုရားသခင်ကလွှဲရင်ဘယ်သူမှမသိကြပါဘူး။ကျွန်တော်အလှဲ့ဟာဒါမှမဟုတ်သင်ရဲ့အလှဲ့ဟာဒီညလည်းဖြစ်နိုင်တယ်။ဒီညမဟုတ်ရင်နောက်တစ်နှစ်နောက်တစ်ပတ်နောက်နှစ်စသည်ဖြင့်အချိန်မရွေးဖြစ်နိုင်ပါတယ်။သေခြင်းကိုရင်ဆိုင်ဖို့အစဉ်သင့်ဖြစ်ပြီလားမိတ်ဆွေ။အကျင့်တရားကောင်းမှုကုသိုလ်နဲ့တော့ဘတော်မှအစဉ်သင့်ဖြစ်နိုင်မှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုရင်ဘုရားသခင်တတ်မှတ်ထားတဲ့ဖြောင့်မတ်ခြင်းစံချိန်ကိုမှီနိုင်တဲ့သူဟိုတုန်းကမရှိခဲ့ဘူး။အခုလည်းမရှိဘူး။နောင်လည်းရှိမှာမဟုတ်ဘူး။ကုသိုလ်တပည့်ငရဲတပိတ်သာဆိုတဲ့ဆိုရိုးစကားအတိုင်းကျွန်တော်တို့ရဲ့ကုသိုလ်ထက်အကုသိုလ်ကအမြဲတမ်းအလေးတားနေပါတယ်။ကောင်းမှုကုသိုလ်အတော်များများလုပ်နိုင်တယ်ဆိုသည့်တိုင်အောင်အပြစ်တစ်ခုခုကိုကျွန်တော်တို့လုံမိပြီဆိုရင်ဘုရားသခင်တတ်မှတ်ထားတဲ့ကျွန်တော်တို့ခံရမယ့်အပြစ်ဒဏ်ကတော့သာဝရငရဲမိအိုင်ဖြစ်ပါတယ်ကျွန်တော်တို့ပြုတ်တဲ့ကောင်းမှုကုသိုလ်တွေဟာလူတို့ရှိမှဘလောက်ပဲကောင်းကောင်းဘုရားသခင်ရှိတော်မှာတော့လက်နှီးဆောက်လောက်တော့တန်ဖို့မရှိဘူးမုသာမပါလင်္ကာမချောဆိုရိုးစကားကိုသင်ကြားဖို့မှာပါကိုယ့်အတွက်ပဲဖြစ်ဖြစ်သူတစ်ပါးရဲ့ကောင်းကျိုးအတွက်ပဲဖြစ်ဖြစ်မူတာလေးတစ်ချက်ပြောလိုက်ယုံနဲ့မမှန်သောတသက်ကိုမခံရဆိုတဲ့ဘုရားသခင်ပြည့်ညတ်တော်ကိုချိုးဖောက်လိုက်ပြီးဖြစ်တဲ့အတွေ့ခံရမယ့်အပြစ်ဒဏ်ကသာဝရငရဲမိအိုင်ဖြစ်တယ်လို့ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ဒါကြောင့်အပြစ်ရဲ့အခငရဲမိအိုင်ကနေလူတို့ကိုရွေးနှောက်ကယ်တင်ဖို့ရန်ယေရှုလက်ဝါးကားတိုင်းမှာအသေးခံတော်မူခဲ့ခြင်းဖြစ်ပါတယ်။ဘုရားသခင်ကလူတိုင်းကိုတည်တော်မူပါတယ်လူတိုင်းအပြစ်ကျူးလွန်နေဆိုတာကိုလည်းဖယားသခင်သိတော်မူပါတယ်။အပြစ်ကျူးလွန်သောလူတိုင်းကိုကိုကိုမကယ်နိုင်ဘူး။ဘလို့နီးနဲ့မှငရဲမိအိုင်ကနေမလွတ်မြောက်နိုင်ဘူးဆိုတာဖယားသခင်သိတော်မူသောကြောင့်ယေရှုကလက်ဝါးကားတိုင်းမှာအသေးခံတော်မူစဉ်ပေးဆက်ခဲ့ခြင်းဖြစ်ပါတယ်။ယေရှုဟာလူတို့ရဲ့အပြစ်ကျွေးကိုဆက်ပေးဖို့ရန်လက်ဝါးကားတိုင်းမှာအသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ထမြောက်တော်မူခဲ့ပါတယ်။ယနေ့ယေရှုဟာအသက်ရှင်တော်မူသောဖယားဖြစ်တော်မူသောကြောင့်ကယ်တင်သောဖယားဖြစ်တော်မူပါれ။သူကိုယုံကြည်သောသူတိုင်းကိုငရဲကနေလွတ်မြောက်ရသောအခွင့်ကိုပေးကမ်းလျက်ရှိနေပါれ။ဖယားသခင်ရှိတော်မှာအပြစ်သားဖြစ်ကြောင်းအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေကိုကိုကိုမကယ်နိုင်မှန်းကိုရဲ့အခြေအနေမှန်ကိုနားလည်သဘောပေါက်ပြီးနောင်တတရားနဲ့ယခုယေရှုထံအပြစ်ဝန်ချတောင်းပန်မယ်ဆိုရင်ယေရှုရဲ့ခွင့်လွှတ်ခြင်းနဲ့ကယ်တင်တော်မူခြင်းကိုအမှန်ပြန်ခံရမှာဖြစ်တယ်ဆိုတော့ယေရှုရဲ့ကယ်တင်ခြင်းတည်ငောင်းကိုဝင်ငှလိုက်ရပါတယ်။နားဆင်နေတဲ့မိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ
။ဝင်ငှသွားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးသင်ရဲ့ခံစားချက်သို့မဟုတ်မေးမြန်းချင်သောအရာများရှိခဲ့ရင်ဆက်သွယ်ရမယ့်လိပ်စာမှာအသစ်စကားအစီအစဉ်စာရိုက်သက်တာအမှတ်325ဗဟိုစာရိုက်ကြီးရန်ကုန်မြို့ထလောင်းကြီးပြောပြပါမယ်အသစ်စကားအစီအစဉ်စာရိုက်သက်တာအမှတ်325ဗဟိုစာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ
်ချိန်တိုင်းရနေမှာဒီအတွေ့တွေပြောင်းမသွားနိုင်ချစ်ဆွေရဲ့မင်းရဲ့နာကတွေ့ကဲလုံးများသင်သည်အခုချိန်သမီးစားကုန်သွားရင်တဝိညာဉ်ဘယ်နေရာသွားမလဲမကြည့်ရလူတိုင်းဟာသိချင်းကိုရှောင်မရပါချစ်ဆွေရဲ့စဉ်းစားပါအောင်လေ
ေကြတဲ့တန်မြာထဲမှာသင်ဝင်ညပြောင်းဆုံးလားလိမ့်စားလို့ရွှေပြည်တော်သွားမလားချိန်လေးမနာ
အခုတည်းဆောင်နေ